မန္တလေးတိုင်းမြင်းကျန်ခရိုင်တလူမျိုးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားအပြန်အလှန်ပစ်ခတ်ပြီးတော့စစ်တပ်ဘက်ကအကြဆုံးတွေရှိတယ်လို့ဒေသခံတွေဘက်ကလည်းဒဏ်ရာရတာရှိပြီးကြေးရွာသားတောင်းနဲ့ချီထွက်ပြေးနေရပါတယ်။စကိုင်းတိုင်းတမူးမျိုးအနီးမှာလည်းတမူး PDF အဖွဲ့တွေနဲ့စစ်တပ်တို့ပစ်ခတ်တာတွေဖြစ်ပြီးစစ်တပ်ဘက်က15ဦးလောက်ကြာဆုံးတယ်လို့ဆိုပါတယ်။ဒီအချိန်နေပြည်စုံရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ
။မန္တလေးတိုင်းမြင်းကျန်မြို့တလူမျိုးကြေးရွာအုပ်စုတလူရွာနဲ့အနီးနားရွာတွေမှာဒီကနေ့မနေ့ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကကြာဆုံးတာတွေရှိပြီးဒေသခံတွေဘက်မှလည်းတန်ရာရဖမ်းဆီးခံရတာတွေရှိသလိုကြေးရွာသားတွေတောင်းနဲ့ချီဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။တစ်ဖက်လုံးကကြာဆုံးပစ်ခတ်မှုတွေဆိုရင်၆ဦးဘက်ကတန်ရာရကတော့၁၂ယောက်ပေါ့ဗျာ။ကျွန်တော်သိထားတာကတော့၁၂ယောက်။၁၂ယောက်။ဟိုဟာသူတို့ကဟိုစစ်ကောင်စီဘက်ကကြာတာတော့နေရကျွန်တော်လည်းသူတို့၄ယောက်လောက်ကြာဆုံးဖြစ်ပြီးတော့ကျွန်တော်လည်းတန်ရာရတာတော့ကျွန်တော်ဖြစ်ပါတယ်9ရောင်းနဲ့6ရောင်းတစ်ခုခုတန်ရာရသူကမင်းညတက်ဆွဲပြီးသားဝါမတက်ဆွဲပြီးသားတက်ဆွဲပြီးသားကိုဆက်ပြီးတော့မင်းနဲ့6လာကြီးဖွဲ့လောက်မှာအင်အားထက်ပြီးတော့ကားကားကြီးဖြတ်ရောက်လာပြီးတော့အဲဒီသူတို့ဟိုဓာတ်ချောင်းတန်းပြီးတော့ပြစ်တာလေအဲ6လာကြီးဖွဲ့လောက်မှာဓာတ်ချောင်းတန်းပြီးတော့ဟိုကရွာကိုပတ်အင်အားကြီးပတ်ပြန်ပြီးတော့အဲပြစ်တာခတ်ကြအဲကြီးခတ်ရတဲ့တအားသူကဟိုဟာအင်အားနဲ့အလုံးချင်းနဲ့ဝင်ပြီးတော့ပြစ်တဲ့ခါကျတော့ကျွန်တော်လည်းဟိုဒီသူတွေကဘလုံးမတောက်မခံနိုင်တော့တော့ရွာသားတွေအကုန်လုံးနောက်ဆုတ်တည်ရပါဗျာနောက်ဆုတ်တည်ရတော့တော့လည်းအဆမ်းမီတဲ့လူတွေရောဒဏ်ရာရတဲ့လူတွေရောကျွန်တော်ပြေးနေရတဲ့လူတွေရောရွာတော့အခွင့်အရေးကြီးပါတော့အခါတစ်ချက်ရောဆက်ပြေးတဲ့ရွာကြီးရွာသားကတော့ဘာလို့ရှိလဲဆိုတော့ကျွန်တော်တော့လောလောဆယ်အဓိကတော့တောင်းမနိုင်ရှိမှာဟုတ်တယ်ဟုတ်တယ်တောင်းမနိုင်ရှိမှာကျွန်တော်လေးရောအကုန်လုံးပြေးနေရလေးရောတလုံးမျိုးတလုံးမျိုးလေးရောပေါ့တလုံးမျိုးရေလူကြီးဆုံးရေဒဲတိုင်းရေနောက်ရွာလေးရေပေါ့အဲအဲ့လိုမျိုးလေးရောရှိသားရဲ့အချင်းကြီးကတော့သူတို့အဲ့မှာဝင်ပြီးတော့အဲသူတို့ဘာသိလဲသူကြီးတွေသူတို့ဟိုဆင်းလို့လုံနေတာပေါ့ဗျာသူရိုက်ခွဲတာတွေတို့တောင်းမွေးနောက်ပြီးတော့မှဆိုင်းအိတ်တွေဘာတွေလမ်းထုတ်ပုံပြီးတော့သူကားရင်းနဲ့တင်းနေတယ်ဘာတော့အဲ့လိုမျိုးတော့ဟိုရွာမှာတန်းနေတယ်လူသူချောင်းကြည့်တယ်လူသူတော့အတူတူပြောတယ်ပေါ့ကျွန်တော်တို့ကတော့အဲ့ဒီတိုင်းရပဲသိရတော့တော်တော်တဲ့အနေထားမှာ
မနေ့မေလ17ရက်ညနေပိုင်းကလေးကတလုတ်ရွာကနေနဲ့စစ်တပ်တို့အပြန်အလှန်ပစ်ခတ်တာတွေဖြစ်ပြီးစစ်တပ်ဘက်ကနှစ်ဦးကြာဆုံးတယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားမှာကြေညာသွားပြီးနောက်စစ်အင်အားထပ်ဖြည့်ပြီးဒီကနေ့မနေ့အစောပိုင်းမှာပြစ်ခတ်တာတွေထပ်မံဖြစ်ပွားတာပါအခုလိုမန္တလေးတိုင်းမှာပြစ်ခတ်တာတွေအပြင်စကိုင်းတိုင်းတမူးမြို့အနီးမှာလည်းတမူး PDF အဖွဲ့တွေနဲ့စစ်တပ်တို့မနေ့မေ17ရက်ညနေပိုင်းကလေးကဒီကနေ့12ရက်နေ့မနေ့ပိုင်းအထိပြစ်ခတ်တာတွေဖြစ်ပြီးစစ်တပ်ဘက်က15ဦးခန့်သေဆုံးတယ်လို့တမူး PDF ဘက်ကတဦးသေဆုံးပြီးတဦးဒဏ်ရာရတယ်လို့တမူး PDF ကပြောပါတယ်
အေးဘကတော့15ရောက်ကြတာလည်းနည်းနည်းဖြစ်တာပရမာဇုံးကတော့ပန်းတာပေါ့ငါဒီလောက်မှာပန်းတာမှာဖြစ်တယ်အမှရှိကောင်ဆိုတော့9ကောင်ကြာတော့ဘိုးကတော့တရားကြာတယ်တော့ဝင်တော့ဘိုးမှာကွန်တော့အဲ့လိုမှဖြစ်တယ်ဒီဘက်ကဆရာလောက်ကြာတယ်ဒီဘက်ကတယောက်တည်းရ
တပင်းမင်းညပိုင်းကလည်းကဏီမျိုးအနီးကတမင်ကျန်ကြေးရွာမှာစစ်တပ်ကပစ်ခတ်တာကြောင့်ကြေးရွာသားတဦးသေဆုံးခဲ့ပြီးမေလ10ရက်နေ့နေ့လယ်ပိုင်းကလည်းတည့်တီးကူးပြီးပြန်လာတဲ့တမင်ကျန်ရွာသူတဦးကိုစစ်တပ်ကပစ်ခတ်တာကြောင့်သေဆုံးခဲ့ပါသေးတယ်ခင်ဗျာ